marit ja mia tane kansa. I mog mi si se ja voi. I du vedes ve chete do.
တော်တာရှင်များရှင်လန်းချမ်းမြေကြပါရဲ့လားခင်ဗျာလူလူနဲ့တောင်အောင်စားစုကြီးအစီအစဉ်ကိုစောင့်မျှော်နားဆင်ကြတဲ့အတွက်ကျွန်တော်တို့ RFA ကကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာဒီအစီအစဉ်ကိုကျွန်တော်တို့တင်ဆက်ခဲ့တာအခုဆိုရင်သတင်းပတ်ပေါင်း54ခုရှိခဲ့ပါပြီကဲကိုညာဝင်းအောင်ရေဒီအပတ်မေကွန်းရှင်တွေကဘာတူတယ်လဲပြောပါဦးဗျာ
ဟုတ်ကဲ့အခုမှဆိုရင်ဒီတစ်ပတ်မေကွန်းရှင်တွေကတော့စင်ကာပူက9ဂျပန်ကတော့2ယောက်ခင်ဗျာကိုအောင်စိုးမှုနဲ့မတ်ခင်ခင်ဦးတို့ပါအဲပြီးတော့လန်ဒန်ကမတ်ချိုစင်လန်းနဲ့ကိုထိန်လင်းတို့ပါပဲဗျာ
ဟုတ်ကဲ့ကဲစင်ကာပူကကိုအေးနိုင်နဲ့စအောင်ဗျာသူကဘာတွေများမေးထားတယ်လဲခင်ဗျအ
ဲသူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်မှုအတွက်အင်တာနက်အွန်လိုင်းကနေရှောက်လွှာတင်နိုင်မဲ့အနေအထားကိုအခုလိုမေးမြန်းထားပါတယ်ခင်ဗ
ျမင်္ဂလာပါအမေတောင်ဆန်းစစ်ကြီးခင်ဗျကျွန်တော်ကတော့စင်ကာပူနိုင်ငံမှာခေတ်သက်အလုပ်လုပ်ကြနေတဲ့အေးနိုင်ပါအမေနဲ့ဒီအစီအစဉ်လေးမှာမေးမြန်းခွင့်ရတဲ့အတွက်ကိုယုံမိပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူအခွင့်အရေးတွေကိုဘာသာရပ်တစ်ခုအနေနဲ့တင် जा ခွင့်ရနိုင်ပါသလားပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်ဖြစ်ဖို့အတွက်အလွယ်တကူအွန်လိုင်းကနေပြီးတော့ရှောက်ခွင့်ရအောင်လို့ဝက်ဆိုက်လေးတစ်ခုများဖွင့်ဖို့အစီအစဉ်ရှိပါသလားနောက်ဆုံးတစ်ခုကတော့အမေရဲ့ပုံကိုရေးလေးပါအမေဘဝတစ်ချက်လုံးမှာပျော်ရွှင်မှုအရှိဆုံးအချိန်လေးဟာဘယ်အချိန်မှလဲခင်ဗျာအဲ့ဒါလေးတွေကိုတီးခွင့်ရရင်သိကျင်ပါတယ်အမေစုကျမ်းပါပါစေအနေကင်းဘေးရှင်ပြီးတော့ပြည်သူအကျိုးနိုင်ငံအကျိုးကိုဒီထက်မကတည်ပိုးထမ်းဆောင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါရယ်အမေ
ဟုတ်ကဲ့ဗျာအခုလို့ကွန်ပျူတာအင်တာနက်ဆက်သွယ်ရေးစနစ်ထွန်းကားတဲ့ခေတ်ကြီးမှာအွန်လိုင်းကနေရှောက်လွှာတင်နိုင်မယ်ဆိုရင်တော့အဖွဲ့ဝင်ကျင်သူတွေအထူးသဖြင့်ပြည်ပကပါတီဝင်ကျင်တဲ့သူတွေအတော်အဆင်ပြေမှာပဲကိုညာဝင်းအောင်ရဲ
့ဟုတ်တယ်အခုမှဆိုရင်အဲ့လိုအင်တာနက်ကရှောက်လို့ရမယ်ဆိုရင် NLD ပါတီဝင်မဲ့သူတွေအများကြီးရှိမှာပဲဗျာကဲတော့ဆန်းစုကြည်ရဲ့အဖြေကိုနားဆင်ကြည့်အောင်လားခင်ဗျာ
ဟုတ်ကဲ့
အခုထိတော့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးသင်တန်းတွေပေးတာဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေရဲ့အချို့လူထုအခြေပြုအဖွဲ့အစည်းတွေရဲ့ဖြစ်ပါတယ်အစိုးရအကြောင်းတွေမှာတော့သင်ယူညွှန်းတန်းတဲ့မှာပါပေမဲ့အကြောင်းအရာတွေကတော့ပြည့်စုံတယ်လို့မပြောနိုင်ပါဘူးတားပြောတာကြောင့် website ကနေအဖွဲ့ချုပ်ဝင်လျှောက်လှတင်ရေးကိစ္စကိုစူးစမ်းလုပ်ကြည့်ပါမယ်အမေဘဝမှာပျော်ရွှင်မှုအရှိဆုံးအချိန်တွေထဲမှာကတက္ကသိုလ်ကျောင်းသူအဖြစ်တငယ်ချင်းတွေနဲ့ရွှင်ရွှင်လန်းလန်းအပြစ်ကင်းစွာနေခဲ့ရတဲ့ကာလကတခုဖြစ်ပါတယ်
။ဟုတ်ကဲ့ကိုညောင်ဝင်းအောင်မေကွန်ရှင်နောက်တူဖြစ်တဲ့ဂျပန်ကကိုအောင်ဆိုမုကရော NLD ပါတီဝင်လျှောက်ထားရတဲ့အတွက်နဲ့ပဲပတ်သက်လို့မေးမြန်းထားတာမဟုတ်လားခင်ဗျ
။ဟုတ်ပါတယ်ဒီလိုပါခင်ဗျာ
။ဟုတ်ကဲ့အနီးခင်ဗျာဒီစားပါတယ်ကျွန်တော်တူဂျပန်နေတဲ့အောင်ဆိုမုပါခင်ဗျာ။ကျွန်တော်အရင်က NLD ပါတီဝင်မဟုတ်ခဲ့ပါဘူး။ကျွန်တော်အနေနဲ့တူချုံမှာလူငွေအသင်းတခုမှကျွန်တော်ထူရှားနေပါတယ်။ဘို့ကျွန်တော်သိကြတာတခုရှိတော့အနီစုကိုလည်းမြေကောင်မေးချင်တော့ပါ။အနီစုတို့အနေနဲ့အနီစီပါတီအစ်စ်ပြန်ဖွဲ့တဲ့ချိန်မှရှောက်ပါတည်ပြန်တင်ရမယ်ဆိုတဲ့ချိန်မှကျွန်တော်အနေနဲ့အနီစီပါတီကိုဝင်ပြီးအနီစုကိုထောက်ခံအပေးချင်ပါတယ်။ဒါကြောင့်ကျွန်တော်ဒီဂျပန်မှာနေတဲ့ချိန်မှအနီစီပါတီဝင်ပြောင်းဖြစ်ချင်တဲ့အတွက်ဘယ်လိုလုပ်ရမလဲဆိုတာကိုကျွန်တော်သိချင်တဲ့အတွက်ကျွန်တော်ပြန်ဖြေကြပါပါခင်ဗျာ။အဲနောက်တစ်ချက်ကကျွန်တော်သိချင်တာတခုကကျွန်တော်တို့ဒီတူချုံကနေNLD ပါတီဝင်များတို့ချင်းဘလို့ချက်လက်တွေဘလို့ထောက်ထားတွေများစာရေးစာတမ်းတွေများလိုအပ်ပါတယ်လေ။ဒါချက်လက်တွေဘာချက်တွေခိုင်းမဲ့ရှောက်အောင်လဲဆိုတော့သိကျင်ပါတယ်ခင်ဗျာ။အဲ့ဒါလည်းချက်ကျွန်တော်တက်နိုင်မှာဖြစ်ကြပြီပါတော့။ငွေမြင့်တဲ့အခါမှာခင်ဗျာ။ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့။ဒေါန်ဆန်းစုကြည်ရဲ့အဖြေကိုတစ်ဆက်တည်းနားဆင်ကြည့်အောင်လားခင်ဗျာ
။ကောက်ပါပြီဗျာ
။စင်ကာပူကကိုရီးနိုင်ငံကိုတုံ့ပြန်ခဲ့တဲ့အတိုင်း website ကနေ NLD အဖွဲ့ဝင်ရှောက်နိုင်ဖို့ကိုစူးစမ်းကြည့်ပါမယ်။ဒီလိုအန်တီတို့ကိုထောက်ခံအားပေးတာအများကြီးကျေးဇူးတင်ပါတယ်။အနည်း20ကျော်ပြည်သူအားကိုပြရတည်ခဲ့ရတဲ့ NLD ဟာပြည်သူကိုမျက်နှာမူပြီးဆက်လက်လုပ်သွားမှာပါ။အ
ဲ၊နောက်မေးခွန်းရှင်တူဦးကိုတော့ဥက္ကမောင်ဆိုရပဲမိတ်ဆက်ပေးပါလားခင်ဗျာ
။ဟုတ်ကဲ့။ဒေါ်အောင်စားစုကြီးပါတီမှတ်ပုံတင်ပြီးရွေးကောက်ပွဲဝင်မှနဲ့ပတ်သက်လို့လန်ဒန်ကမတ်ချိုစင်လက်ကအခုလိုမေးမြန်းထားပါတယ်ဗျာ
။မင်္ဂလာပါမေဒေါ်အောင်စားစုကြီးရှင်။ကျမကတော့မတ်ချိုစင်လက်ဖြစ်ပါတယ်။အခုရွေးကောက်ပွဲလုပ်မယ်လို့ကြားနေပြီ။ယခုကြားပြရွေးကောက်ပွဲနဲ့နောင်ရွေးကောက်ပွဲတွေမှာမဲလိမ်မှုနဲ့မဲမတမာမှုတွေမရှိအောင်ဘယ်လိုမျိုးဝိုင်းဝန်းလုပ်ဆောင်ပေးလို့ရမလဲဆိုတာသိချင်ပါတယ်။ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာမဲလိမ်မဲခိုးတာတွေရှိခဲ့တယ်ဆိုတာတကဘာလုံးကသိနေကြတော့လာမယ့်ရွေးကောက်ပွဲကရောလွတ်လပ်ပြီးတန်ရှင်းမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာပါမလားဆိုတာ ဆိုရင်မဲဆိုလဲဆိုရင်ဇာပါပဲဥက္ကမောင်ဆိုရေ
းဟုတ်တာဗောကိုညာဝင်းရောင်ရေးကြိုတင်မဲဆိုပြီးအိတ်ကြီးအိတ်ငယ်တွေနဲ့ရောက်လာအောင်မဲဆိုရင်တော့အခက်ပဲဗျကဲဒေါ်ဆန်းစုကြည်ကအဲ့ဒီလိုမဲမတမာမှုတွေကိုဘယ်လိုများကောက်ွယ်တားဆီးမလဲဗျပြောပါဦ
းဟုတ်ကဲ့ဒီလိုပါဥက္ကမောင်ဆိုရေး
ရွက်ကပဆောင်ကြည်ရည်နဲ့ပတ်သက်လို့သင်တန်းပေးတာတွေစာတန်းဝေတာတွေလုပ်ဖို့အစီအစဉ်တွေရှိပါတယ်။ပြည်သူအလုံးဟာတတ်နိုင်သမျှဝိုင်းဝန်းပြီးဆောင်ရွက်ကြမယ်ဆိုရင်မမှန်ကန်မယိုးသားမှုတွေကိုဖော်ထုတ်နိုင်ပြီးအများလက်ခံနိုင်တဲ့အဆင့်ရှိရွေးကောက်ပွဲတွေဖြစ်လာနိုင်မှာပါ
။ကဲကိုညာဝင်းအောင်ကျွန်တော်တို့အခုလန်ဒန်ကကိုထိန်လင်းရဲ့မိကွန်းကိုဆက်အောင်ဗျာ။သူကတော့ဘာလီကျွန်းကသတင်းစာရှင်းလင်းပွဲမှာနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးသမ္မတကြီးဦးသိန်းစိန်ပြောကြားခဲ့တာနဲ့ဆက်ဆက်ပြီးအခုလိုမေးထားပါတယ်ဗျာ
မင်္ဂလာပါမေတော်ဆန်းစုကြည်ခင်ဗျာကျွန်တော်ကတော့လန်ဒန်မြို့မြမရေးကိုလှုပ်ရှားနေတဲ့မောင်ထိန်နှင်းဖြစ်ပါတယ်ခင်ဗျာကျွန်တော်မေးချင်တဲ့မေးခွန်းကတော့သမရဦးသိန်းစိန်ကဘာလီသတင်းစာရှင်းလင်းပွဲတစ်ခုမှာသူကဗမာပြည်မှာယုံကြည်ချက်ကြောင့်အကျဉ်းချနေသူရှိတယ်ဆိုတာလက်မခံဘူးလို့ပြောပါတယ်ဒါဟာသမရဦးသိန်းစိန်အနေနဲ့လက်ရှိပဂရိအခြေအနေကိုမျက်ကွယ်ပြုတယ်လို့ထင်မြင်မိပါတယ်ဒီပေါ်မှာမေတော်ဆန်းစုကြည်အနေနဲ့ဗာများပြောကြင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာမြန်မာပြည်ဒီမိုကရေစီရရှိရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်မိမိတို့ရဲ့ဘဝတွေကိုမြှုပ်နှံပြီးဆောင်ရွက်သူတွေကိုခိုးဆိုးလူရဲမှုကျူးလွန်သူတွေနဲ့တံတန်းနဲ့အတူတူထားပြီးပြောဆိုတာကတော့မသင့်တော့ပါဘူးလို့ဝေဖန်ကြတဲ့အတန်တွေကြေကြေလောင်လောင်ကြားနေရပါတယ်ဗျာအဲ့ဒီဘာလီသတင်းစာရှင်းလင်းပွဲကိုဥက္ကမောင်ဆိုကလည်းတက်ရောက်ခဲ့တယ်ဆိုတော့ပြောပါဦးဗျသမရာကြီးကအဲ့လိုပြောလိုက်တဲ့အချိန်မှာလူတွေအံ့ဩမသွားကြဘူးလားဗျ
ဟုတ်ကဲ့ကိုညာဝင်းရယ်အဲ့ဒီအချိန်မှာကျွန်တော်တို့သတင်းတော့တွေအားလုံးကသမရာကြီးကိုကြည့်ပြီးနားထောင်နေကြတာဆိုတော့အချင်းချင်းတယောက်မျက်နှာပေါ်ကခံစားမှုကိုနောက်တစ်ယောက်ကတော့သတိထားမိမယ်မထင်ဘူးဗျအဲကျွန်တော်စိတ်ထဲမှာနည်းနည်းတော့ဇဝေဇဝါဖြစ်သွားတာတော့အမှန်ပဲဗ
ျဘလို့ဇဝေဇဝါဖြစ်သွားတာရောခင်ဗျအ
ော်တခြားတော့မဟုတ်ပါဘူးဗျကိုမင်းကိုနိုင်တို့ကိုကိုကြီးတို့ဦးခွန်ထွန်းဦးတို့စတဲ့သူတွေဟာမြန်မာပြည်ဒီမိုကရေစီရရှိဖို့အတွက်ငြိမ်းချမ်းချမ်းနဲ့ကြိုးပမ်းရင်အရင်အစိုးရရဲ့ဖမ်းဆီးထိန်းသိမ်းခံရသူတွေဖြစ်တယ်ဆိုတာတမရကြီးဦးသိန်းစင်နဲ့သိမှအမှန်ပဲဗျအဲ့ဒီတော့သူဒီစကားကိုပြောလိုက်တာဟာစကားကိုအကုန်ပြောလိုက်တာမဟုတ်ဘဲနဲ့အခြေအနေတစုံတစ်ခုအဲ့ဒါမှမဟုတ်ထောက်ထားစရာအချက်တချို့ရှိနေတဲ့အတွက်ပြောလိုက်တယ်လို့ပဲကျွန်တော်ကတွေးနေမိခဲ့ပါတယ်ကိုညာဝင်းအောင်ကြီးကဲတော့အဆန်းစုရဲ့အဖြေစကားကိုနားဆင်ကြအောင်ဗ
ျဟုတ်ကဲ့
မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေရှိနေတယ်ဆိုတာကအမေတို့ရဲ့ခံယူချက်ဖြစ်ပါတယ်မတူညီတဲ့ခံယူချက်တွေရှိတာကိုလက်ခံပြီးအများအတွေ့အဆင်ပြေအောင်ညှိဖို့ဟာကအဓိကပါဒီမိုကရေစီအခြေခံကမတူညီတဲ့သဘောထားတွေရှိတာကိုအသိမှတ်ပြုခြင်းပါပဲ
ကဲကိုညာဝင်းအောင်ဒီအပတ်အတွက်နောက်ဆုံးမေးခွန်းကိုတင်ဆက်ပြစီဗျာ
အင်းပြောပါဦးခမောင်ဆိုရေ
းဟုတ်ကဲ့တော့အဆန်းစုကြီးကိုအစိုးရကယာဒုတခုခုကမ်းလှမ်းခဲ့တယ်ဆိုတဲ့စကားတွေထွက်ပေါ်ခဲ့တာကိုကြားမိတဲ့ဂျပန်ကမတ်ခင်ခင်ဦးရဲ့မိကွန်ပါပဲဗျာ
အဲ့ဒီကျမကိုတိုကျိုကမတ်ခင်ခင်ဦးဖြစ်ပါတယ်ရှင်ဟိုတော့ဆန်းစုကြည်ကိုယာဒုတခုခုယူဖို့ဦးသိန်းသိန်းဖူရာကကမ်းလှမ်းခဲ့တယ်ဆိုတာသာရလို့ပါအဲ့ဒါဟုတ်ပါသလားဒီတော့ဆန်းစုကြည်ရဲ့ကိုယ်စားလှယ်တခုကအစိုးရဝင်ပြီးသုံးယောက်နဲ့တွဲဆောင်ဆွေးနွေးခဲ့တယ်ဆိုတာလည်းသာရပါတယ်အားရပြောဆိုဆွေးနွေးကြသလဲဆိုတော့ဒီဖြစ်ရှိမယ်ဆိုရင်ဖြေစားပေးပါလားရှင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဒေါအောင်ဆန်းစုကြည်နဲ့အစိုးရကြားလျှို့ဝှက်ပြီးအပေးယူတွေလုပ်ခဲ့တယ်လို့တချို့ကပြောကြတာတော့အမှန်ပဲဗျကဲဒေါအောင်ဆန်းစုကြည်ရဲ့အဖြေစကားကိုကျွန်တော်တို့အားလုံးနားဆင်ကြည့်အောင်လားခင်ဗျာ
ဟုတ်ကဲ့ကောက်ပါပြီဗျာ
တမိကြတဲ့သတင်းနှစ်ခုစလုံးဟာကောလာဟာလတွေပဲဖြစ်ပါတယ်တကယ်အဖြစ်ပြက်တွေမဟုတ်ပါဘူးဒီလိုအချိန်မျိုးမှာသို့လို့သို့လို့တွေးတော်ပြီးမှန်းဆချက်တွေအပေါ်ပြောဆိုတာတွေများလို့သမီးတို့တေချာစုံစမ်းပြီးမှယုံကြည်စီခြင်းပါလေဒီလိုအန်တီကိုတဲ့တဲ့မိလာလေးလဲကောင်းပါလေ
ဟုတ်ကဲ့ခင်ဗျာဒီအဖြေစကားနဲ့ပဲဒီအပတ်အတွက်လူလူနဲ့ဒေါန်ဆန်းစုကြည်အစီအစဉ်ကိုဒီမာရင်ရန်နာခွင့်ပြုပါခင်ဗျာအချိန်ယူဖြေးချပေးခဲ့တဲ့မြမဒီမိုကရေစီခေါင်းဆောင်ဒေါန်အောင်ဆန်းစုကြည်ပါဝင်မေးမြန်းခဲ့ကြတဲ့သောတာရှင်နေနဲ့နားဆင်ကြသူအပေါင်းကိုကျေးဇူးအထူးတင်ရှိပါကြောင်းပြောကြားခွင့်ပြုပါခင်ဗျာ
ဟုတ်ကဲ့ဒီအစီအစဉ်အတွက်မေးခွန်းတွေပေးပို့ကြဖို့လည်းဖိတ်ခေါ်ပါစေပေးပို့ရမယ့် internet email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
ထပ်ဆင့်ပြောပါစီခင်ဗျာ dassk@rfa.org ORG ဖြစ်ပါလေခင်ဗျာ။အဲ့လိုမေးခွန်းတွေပေးဖို့ရမှာတူတူနဲ့လူရင်းကိုရေးသားပြီးမိတ်ဆွေတို့ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုထည့်သွင်းပေါ်ပြပေးဖို့မြစ်ထာရက်ခံအပ်ပါလေခင်ဗျာ
။အဲ့ဒီတယ်လီဖုန်းနံပါတ်တွေကိုကျွန်တော်တို့ကပြန်လည်းဆက်သွယ်ခေါ်ယူပြီးမေးခွန်းတွေကိုအတန်ဖန်ယူမှာဖြစ်ပါတယ်။အဲ့ဒီနောက်ဒေါအောင်ဆန်းစုကြည်ရဲ့အဖြေစကားတွေနဲ့အတူပူးတွေထုတ်လွှင့်မှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့သောရရှင်အားလုံးဘေးရန်ခတ်သိမ်းကင်းငင်ကြပါစေလို့ဆူတောင်းလိုက်ရပါတယ်ခင်ဗျာ
။လာမယ့်အပတ်မှာကျွန်တော်တို့ပြန်ဆောင်ကြသေးတာပေါ့ခင်ဗျာ
။